ထိုင်းပင်ခံရရတဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါအောင်ဆန်းစုကြည်လွှတ်ပေးရင်နိုင်ငံတကာရဲ့ဖိအားတွေအရှိန်ဟုန်မြင့်တိုးလာတဲ့ကြားကပဲမြန်မာစစ်တိုးရကနေအကျေကျုပ်တက်တန်းကိုထပ်တိုးလိုက်ပါတယ်။၂၀၃၉နှစ်မေလကတပင်းကျန်းဖက်တိုက်ခိုက်မှုကြီးအပြီးအထိမ့်သိမ်းခံရရတဲ့ဂျင်းနီပြည်မြောက်ခံဒီမှာအခုလိုနောက်ထပ်တစ်နှစ်တက်တန်းထပ်တိုးလိုက်တာဖြစ်ပါတယ်။ ဒီနေ့ညနေ၄နာရီထိုးကနေအချိန်မှာဒေါအောင်ဆန်းစုကြည်ရဲ့နေအိမ်ဝင်းထဲကိုငွေအောင်တိုယိုတာဟိုင်းအေ့စ်ကားတစ်စီးဝင်သွားတာတွေ့လိုက်ရပြီးအဲ့ဒီကားဟာဆယ်မိနစ်ခန့်အတွင်းမှာပဲပြန်ထွက်လာခဲ့တယ်လို့မျက်မြင်တွေကပြောကြပါတယ်။အဲ့ဒီကားနဲ့လိုက်ပါသွားသူကဒေါအောင်ဆန်းစုကြည်ကိုနေအိမ်အခြေချုပ်တက်တန်းတိုးလိုက်တဲ့အမိန့်စာကိုဖတ်ပြခဲ့ကြောင်းအမီမဖော်လို့တဲ့တာဝန်ရှိသူတ ကုလသမဂ္ဂလူ့အခွင့်အရေးတာဝန်ခံတွေအပါအဝင်အမေရိကန်ပြည်ထောင်စုEU ဥရောပသမဂ္ဂတို့တင်မကပဲအာဆီယံအသင်းကြီးကပါဒီမှာစစ်အစိုးရကိုဝိုင်းဝန်းတောင်းဆိုနေကြတာဖြစ်ပါတယ်။ဒီမှာဒီမိုကရေစီရဲ့လိုလားသူပြည်တွင်းရှိအင်အားစုတွေကလည်းဒေါအောင်ဆန်းစုကြည်လွတ်မြောက်ရေးအတွက်တတ်နိုင်တဲ့ဘက်ကဝတ်ပြုစုတောင်းနေကြတာကို ဒေါအောင်ဆန်းစုကြည်ကိုနေရင်ကျေကျေတက်တန်းတစ်နှစ်တိုးလိုက်တာနဲ့ပတ်သက်ပြီးပြည်တွင်းပြည်ပကတုံ့ပြန်ချက်သဘောထားတွေကိုသတင်းကြေညာပြီးမှပြည့်ပြည့်စုံစုံနားဆင်ကြရမှာဖြစ်ပါတယ်ရှင်။